ဒီမနက်ကကိုဗစ် -19 ရောဂါနောက်ထပ်ကူးစက်သူ 1,000 ကျော်နဲ့သေဆုံးသူ 11 ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည 8:00 နာရီထုတ်ပြန်ကြမှာဖော်ပြထားပါတယ်။စက်တင်ဘာ30ရက်နေ့ည 8:00 နာရီကနေအောက်တိုဘာ1ရက်နေ့ည 8:00 နာရီထိ 24 နာရီတွင်းတခွင်းနမူနာစုစုပေါင်း 9,352 ခုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူစုစုပေါင်း 1,010 ခုထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးနားအသာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း 14,383 ယောက်ရှိသွားပြီဖြစ်ပါတယ်။ပြည်ရဲ့ရပိုင်းဒီတဲကစပြီးနေ့စဉ်စစ်ဆေးသူရေအတွက်ပုံများလာတဲ့အတွက်အခုလို24နာရီတွင်းရောဂါပိုးကူးစက်သူ 1,000 ကျော်အထိတွေ့လာခဲ့တာဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်17ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူအရေအတွက်က321ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံဆင်းခွင့်ရသူ400ယောက်ရှိတာကြောင့်ရောဂါသက်သာပျောက်ကင်းလာသူ4156ယောက်ရှိသွားပြီဖြစ်တယ်လို့လည်းကျန်းမာရေးနဲ့အာဏာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုချိန်မှာ COVID-19 ရောဂါနဲ့ပတ်သက်လို့ကမ္ဘာနိုင်ငံအသီးသီးမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့ကြိုးစားနေသေးဖြစ်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကအတိအမှတ်ပြုထောက်ခံထားတဲ့ COVID-19 ကာကွယ်ဆေးမထွက်သေးတာကြောင့်ပြည်သူတွေအနေနဲ့အင်တာနက်ဆောင်မျက်နှာတွေလူမှုကွန်ရက်တွေနဲ့ online ဈေးကွက်တွေမှာ COVID-19 ကာကွယ်ဆေးဆိုပြီးတော့ရောင်းချနေတာတွေကိုဝယ်ယူသုံးစွဲရတယ်မလုပ်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။